Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်မေလ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆင်ရမော်ပါရုပ်သံတွေပါတင်ဆက်နေတဲ့ VOA မြန်မာပိုင်းအစီအစဉ်လေးကိုလှိုင်းဒိုမီတာ3251နဲ့လှိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်ရုရှားကသတင်းမှားတွေဖြန့်နေတဲ့ပြဿနာနဲ့ electronic ပစ္စည်းတွေထဲမှာမရှိမဖြစ်လိုအပ်တဲ့တပိုင်းလျှပ်ကူ semiconductor တွေရှားပါးနေတဲ့ပြဿနာဖြေရှင်းနိုင်ရေးအတွက် American နဲ့ EU နိုင်ငံတွေပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုဒီကနေ့ကြီးညာမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM တာဝန်ရှိသူတွေ Bangladesh နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းတွေနဲ့နောက်ဆက်ရမှာပါတခါ American ပြည်ထောင်စုမှာ American Asia ထိပ်သီးစီးဝေးပွဲကာလအတွင်းထိပ်သီးစီးဝေးပွဲပြင်ပတီးကြအစည်းအဝေးတွေမှာအစိုးရဝန်ကြီးတဦးလို American ပြည်ထောင်စုဘက်ကကြိုဆိုခဲ့တာကအားရစရာဖြစ်တယ်လို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောကြားပါတယ
်ခုနကဒီ State Department ကနေပြီးတော့ကျွန်တော်တို့လုံခြုံရေးပေးထားတဲ့အနေအထားမျိုးတော့တွေ့ရတယ်ဆိုတော့ဒါကတော့တာမန်ဟိုလည်းမဟုတ်ဘူးတော်တော်လည်းပဲခုန site meeting တွေမှာအခုထိပ်သီးအစည်းအဝေးမှာပေါ့နော် site meeting တွေမှာတက်ရောက်လာတဲ့နိုင်ငံတိုင်းဝန်ကြီးတယောက်ကိုဆက်ဆံတယ်လို့မျိုးဆက်ဆံဆောင်ရွက်တာမျိုးတွေ့ရပါတယ
်ဒေါ်စင်မောင်နဲ့ဒီဝါရှင်တန်မြို့တော်ဒဝိုက်ကမြန်မာမိသားစုတွေတတိယကနေနေတော့ကတွေ့ဆုံပွဲမှာပြောကြားခဲ့တာပါပြေဆုံကြခဲ့မှာသိရပါမယ်ရှင်တခါဒီမြစ်ကြီးနာတနိုင်းနဲ့ဟူကောင်းချိုင်ဝမ်ဒေသဘက်မှာတော့အစိုးရဝန်ထမ်းတွေနှုတ်ထွက်ဖို့အတွက်ကချင်တဲ့နယ်ကိုင် KIO ခရိုင်အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းနေပါတယ်ရခိုင်ပြည်နယ်မှာတော့မြေမြုပ်မိုင်းတွေပောက်ကွဲလို့လူသေးဆုံးမှုတွေရှိနေပါတယ်ဒီအကြောင်းတွေကိုအခုညအစီအစဉ်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်တခါဒီတနင်္လာနေ့ညတိုင်းမှာထုတ်လွှင့်ပေးနေတဲ့သတင်းတော်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းတော်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာနှာစင်ရမှာပါအခုအရင်ဆုံးတော့ဒီကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်းနဲ့ကိုဇော်ဝင်းလှိုင်တို့အကြေညာပေးကြပါမယ်ရှင်
စီမီကွန်ဒက်တာခေါ်တပိုင်းလက်ကူပစ္စည်းထုတ်လုပ်မှုဂွင်းဆက်ပြတ်တက်သွားဘူးဖော်ထုတ်ဖို့နဲ့ရုရှားရဲ့သတင်းအမှားဖြန့်ချိရေးကိုတံပြန်အရေးယူဆောင်ရွက်နိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကဒီကနေ့ပြင်သစ်စံတော်ချိန်တင်းလာနေမှာကြေညာချက်ထုတ်ပြန်ဖို့ရှိပါတယ်အမေရိကန်တာဝန်ရှိသူတွေနဲ့ပြင်သစ်တာဝန်ရှိသူတွေဟာပြင်သစ်နိုင်ငံဆက်ကလေးမြို့မှာကုန်သွယ်ရေးနဲ့နည်းပညာကောင်စီအစည်းအဝေးကိုကျင်းပနေကြတာဖြစ်ပါတယ်မနေ့ကတရုတ်မှာထုတ်လုပ်မှုကွင်းဆက်ပြတ်တောက်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်အဲဒီကောင်စီကိုစတင်ဖွဲ့စည်းထားခဲ့ကြတာပါထုတ်လုပ်မှုကွင်းဆက်ပြတ်တောက်တာအပေါ်စောစောစီးစီးသတိပေးတဲ့စနစ်တရက်ကိုအမေရိကန်နဲ့ဥရောပတို့ကကြေညာကြမှာပါဒါ့ပြင်သတင်းမားတွေနဲ့အင်တာနက်ကနေသတင်းအချက်အလက်တွေကိုခိုးယူတာတွေအပေါ်အရေးယူဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းပူးတွဲကြေညာကြမှာဖြစ်ပါတယ်အထူးသဖြင့်ရုရှားနိုင်ငံရဲ့လုံရက်တွေအပေါ်အဓိကထားကြည့်ကြမှာပါဂရိနိုင်ငံဝန်ကြီးချုပ်ကီရီယာကော့စ်မစ်ဆိုတာကီစာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တနင်္လာနေ့ဝါရှင်တန်မှာတွေ့ဆုံပြီးတူရကီနဲ့ဂရိပရိကကိစ္စတွေနဲ့ရုရှားအပေါ်ဥရောပကစွန့်အင်ဆိုင်ရာမိခိုနေရတာကိုတပိုင်းအချင်းရှော့ချနိုင်မဲ့အစီအစဉ်တစ်ခုဆွေးနွေးမှာဖြစ်ပါတယ်ဂရိနဲ့တူရကီနိုင်ငံတို့ကြားမှာနှစ်နိုင်ငံအငင်းပွားနေတဲ့ကိစ္စတွေရှိနေပြီးဂရိရဲ့ဝေဟင်ပိုင်နက်ကိုတူရကီစစ်လေယာဉ်တွေကအန္တရာယ်ရှိလောက်အောင်ကျင်းကျင်းကျူးကျော်ခဲ့တယ်လို့ဂရိကပြောပါတယ်ဂရိကအမေရိကန်ရဲ့အားထားစိတ်ချရတဲ့မဟာမိတ်ဖြစ်ကြောင်းပြကြင်ပါတယ်လို့ဂရိတာဝန်ရှိသူတူဖြစ်တဲ့ကော့စတီးစ်ဟာဇီဒါကီစ်ကပြောပါတယ်ဂရိနိုင်ငံဟာဘူဂေးရီးယားနိုင်ငံနဲ့ပိုက်လိုင်းတစ်ခုတည်ဆောက်နေပြီးအမေရိကန်ကာတာအီဂျစ်နဲ့တခြားနိုင်ငံတွေကဓာတ်ငွေအရည်တွေကိုဒီပိုက်လိုင်းကနေဘူဂေးရီးယားကိုတင်ပို့มาဖြစ်ပါတယ်ဒါ့အပြင်ပင်လယ်ပြင်မှာတည်ဆောက်ထားတဲ့ဓာတ်ငွေရည်လောင်ခံတွေလည်းရှိတာကြောင့်ဥရောပအရှိတောင်ပိုင်းအတွက်ဂရိဟာလောင်စာဆီဝင်ပေါက်ဖြစ်နိုင်ကြောင်းအမေရိကန်နဲ့ဆွေးနွေးသွားဖို့အစီအစဉ်ရှိပါတယ်။ဂရိဝန်ကြီးချုပ်လာပြီးနောက်တည့်ရက်မှာတူရကီနိုင်ငံခြားရေးဝန်ကြီးမက်ဘလုတ်ချာဘူဆိုခူကအမေရိကန်ကိုလာရောက်မှာဖြစ်ပြီးအမေရိကန်အောက်တော်မှာစကားပြောဖို့ရှိပါတယ်။တူရကီကအမေရိကန်နိုင်ငံစီက F-16 တိုက်လေယာဉ်အစင်40ဝယ်ယူမဲ့ကိစ္စကိုလည်းအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာတခြားနိုင်ငံကခေါင်းဆောင်တွေနီးတူ UAE စော်ဘွားရဲ့ဇာပနအခမ်းအနားကိုတက်ရောက်ဖို့ UAE နိုင်ငံကိုရောက်ရှိနေပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတကင်မရာဟဲရစ်ကဦးဆောင်မှာဖြစ်ပြီးအဖွဲ့မှာကာကွယ်ရေးဝန်ကြီးရိုက်တ်အော့စတင်နဲ့ဆရာရင်ညွှန်ကြားမှုဝီလျံဘန်စတိုလည်းပါဝင်ကြပါတယ်။အသက်83နှစ်အရွယ် UAE စော်ဘွားရှိုက်ကာလီဖာဘင်ဇယက်အယ်နာဟနာတောက်ချာနေကကွယ်လွန်သွားခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ဟာဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့သူတို့ရဲ့အလုတ်ခရီးကိုစနေနေ့မှာအဆုံးသတ်လိုက်ပါတယ်။ဒီခီးဟာအဖွဲ့ရဲ့ဒုတိယခီးစဉ်မှာမေလ9ရက်နေ့က14ရက်နေ့ထိဒက္ကန်နဲ့ကော့စ်ဘဇားတို့ကိုသွားရောက်ခဲ့ကြတာဖြစ်ပါတယ်။ပထမခီးစဉ်ကို2019ခုနှစ်နိုဝင်ဘာလကသွားရောက်ခဲ့ပြီးကဘေးကြောင့်ခီးတစ်ခုနဲ့တစ်ခုကြားခုလိုခြားသွားခဲ့ရတာဖြစ်ပါလေဒီခီးစဉ်ဟာအလုံးကိုအောင်မြင်ခဲ့တယ်လို့အဖွဲ့ရဲ့ခေါင်းဆောင်လက်ထောက်အတွင်းမှုချုပ်နီကိုလတ်ကူမီဂျန်ကပြောပါတယ်ဒီခီးစဉ်မှာမြန်မာနိုင်ငံကနေအာရဗျရွှေပြောင်းခံလိုက်ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရေးကိုအထူးအလေးထားခဲ့တယ်လို့သူကဆိုပါတယ်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ တို့အပါအဝင်ရိုဟင်ဂျာတွေပေါ်ကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိစေရေးဆောင်ရွက်မှုဖြစ်စဉ်တွေမှာဒီအဖွဲ့ရဲ့တွေးရှိချက်တွေကိုပို့ပေးမှာဖြစ်ကြောင်းလူခွင့်ရေးအချို့ပေါက်ခံရိုဟင်ဂျာတွေကိုအဖွဲ့ကအာမတ်ခံခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်အဖွဲ့ကတွေးဆောင်ခဲ့ကြတဲ့သူတွေဟာ2011ခုနှစ်ကလေးကဖြစ်ခဲ့တဲ့သူတို့ရဲ့အနှိမ့်ဆက်ခံခံစားခဲ့ရတာတွေကိုသာမကမြန်မာနိုင်ငံကိုပြန်သွားလို့ကြတဲ့သူတို့ရဲ့စာနာနဲ့မျှော်လင့်ချက်တွေပုံမှန်အခြေခံလူခွင့်ရေးရရှိရေးကိစ္စတွေကိုလည်းပြောခဲ့ကြတယ်လို့ကြေညာချက်မှာပြောထားပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505โลกันเนี่ยทุ่มเป็นไปได้ใช่มั้ย
ตะนิลานี่ญาบันด้วย VOA ตะดิ้นนี่ก็จนซ้อมวันไลน์ก็เสร็จไปจีญาไปต่อไปมั้ยครับเนี่ยแอตแลนติกสาจุกเนโตอพั่ววินผีเยฟินแลนด์နိုင်ငံရဲ့6หลอကိုออกกุละลွတ်တော်อาลัยะမတိုင်ခင်อเมริกันลွတ်တော်ကအတီးပြုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဖင်လန်သမ္မတဆောလီနီစတိုနဲ့ဟယ်လ်စင်ကီမြို့မှာမတွေ့ဆုံခင်အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကွန်နဲကပြောကြားလိုက်ပါတယ်။ဩဂုတ်လအတွင်းလွှတ်တော်ပုံမှန်အားလိုက်ရမတိုင်ခင်အတီးပြုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ်ချ်မက်ကွန်နဲကဒီကနေ့သတင်းထုတ်တွေကိုပြောတာပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဖင်လန်နိုင်ငံဟာအရင်ကစစ်ရေးအရဘဲမလိုက်နိုင်ငံအဖြစ်ရပ်တည်လာရကနေသမိုင်းတွင်မဲ့နိုင်ငံသားရေးမူဝါဒပြောင်းလဲမှုကိုချမှတ်ခဲ့ပြီးနေတိုအဖွဲ့ဝင်အဖြစ်ရှောက်ဖို့ဆုံးဖြတ်ခဲ့ပြီဖြစ်ကြောင်းဖင်လန်သမ္မတကမနေ့တနင်္ဂနွေနေ့မှာတရားဝင်ထုတ်ဖော်ပြောဆိုပါရယ်ဖင်လန်နိုင်ငံနေတိုအဖွဲ့ဝင်ဖြစ်ရေးအတွက်အမေရိကန်ကပါတီကြီးနေရာစလုံးကအမတ်တွေကထောက်ခံကြတယ်လို့မက်ကွန်နဲကပြောပါရယ်ပြည်ပကတင်သွင်းရတဲ့လောင်စာဆီဈေးတွေတက်နေတဲ့အတွက်ယူရိုငွေကြေးသုံးတဲ့နိုင်ငံတွေရဲ့ကုန်သွယ်ရေးလုံငွေပြမှုဟာမလအတွင်းစံချိန်တင်သွားတယ်လို့တနင်္လာနေ့မှာထုတ်ပြန်တဲ့စင်းစရားတွေမှာဖော်ပြထားပါရယ်ယူရိုငွေကြေးသုံးတဲ့စကွန်းနိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုဟာပုံမှန်အတက်ကျဖြစ်နေတာတွေကိုထပ်မထွက်ခင်အထိယူရို 16.4 ဘီလီယံရှိခဲ့တာကြောင့်မနှစ်2021ခုနှစ်မလကကုန်သွယ်ရေးလုံငွေပြမှု 22.5 ဘီလီယံရှိခဲ့တာနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာပြောင်းလဲသွားခဲ့တယ်လို့ EU ဥရောပသမ္မတကကိန်းဂဏန်းအချက်အလက်များဆိုင်ရာဌာနယူရိုစတက်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ယာတီအလိုက်ပုံမှန်အတက်ကျရှိတာတွေကိုပါထပ်ထွက်လိုက်ရင်တော့ကုန်သွယ်ရေးလုံငွေပြမှုဟာယူရို 18.6 ဘီလီယံအထိရှိသွားတာကြောင့်ဒါဟာယူရိုစတက်ကကိန်းဂဏန်းတွေကိုစတင်ပြုစုလာတဲ့1999ခုနှစ်ကစလို့အများဆုံးကုန်သွယ်ရေးလုံငွေပြမှုဖြစ်ပါတယ်။အခုလိုကြီးမားတဲ့ပြောင်းလဲမှုဖြစ်ရခြင်းအကြောင်းရင်းဟာလောင်စာဆီဈေးတွေအဆမတန်တက်နေတဲ့အတွက်ဖြစ်ပြီးလောင်စာဆီတင်သွင်းမှုတက်တဲ့ရဲ့လုံငွေပြမှုဟာ EU ကလောင်စာဆီအဓိကတင်သွင်းနေတဲ့ရုရှားနိုင်ငံနဲ့ဆိုရင်လည်းလောင်စာဆီလုံငွေပြမှုဟာသုံးစားတက်သွားပြီးမနှစ်2021ခုနှစ်မှာ 10.8 ဘီလီယံရှိခဲ့ရာကအခုနှစ်တွင် 45.2 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာတရုတ်နိုင်ငံဝီဂါဒေသအတွင်းကခရိုင်တစ်ခုတည်းလူ25ယောက်မှာတစ်ယောက်ဟာ အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ပုံမှန်တွေနဲ့ဖမ်းဆီးထောင်ချခံရတဲ့အကြောင်းအေဒီသတင်းဌာနကလေးဝက်ရရှိခဲ့တဲ့အထောက်အထားတွေမှာဖော်ပြထားတာကြောင့်ဒါဟာကမ္ဘာမှာလူဦးရေအချိုးအစားအရထောင်ချခံရမှုအများဆုံးနှုန်းထားဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံတောင်ပိုင်းရှင်ကျန်းပြည်နယ်အတွင်းမှာရှိတဲ့ကွန်နက်ရှစ်ရှဲခရိုင်အတွင်းကလူ1000ဖမ်းဆီးထောင်ချခံထားရတယ်ဆိုတာ AP ကရရှိတဲ့အထောက်အထားတွေမှာဖော်ပြထားတယ်လို့ဆိုပါတယ်။မကြသေးခင်နှစ်တွေအတွင်းအကြမ်းဖက်မှုကိုတိုက်ဖျက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ဝီဂါမွတ်စလင်လူနည်းစုအများအပြားကိုတရုတ်အစိုးရကအကြမ်းဖက်ဖမ်းဆီးတာတွေလှုံ့ဆော်ခဲ့တယ်လို့ဆိုပါတယ်။ဝီဂါမျိုးနွယ်စုတွေကိုထိန်းချုပ်နိုင်ရေးအတွက်သူတို့ကိုတရုတ်အစိုးရကနစ်ရှည်ထောင်နေချမှာထိန်းချုပ်ပြီးဥပဒေကိုလက်နက်တပွဲအသုံးပြုနေတဲ့တာရကလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့ကဖျားနာတဲ့သူ3,900ကျော်ရှိပြီးနောက်ထပ်သေဆုံးသူ10ဦးရှိခဲ့တဲ့အတွက်လူတွေအများအပြားအကြောင်းရင်းမသိတဲ့ရောဂါနဲ့ဖျားနာနေတဲ့ကြားမှာသေဆုံးသူ50လောက်ရှိသွားပြီလို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဖော်ပြပါဗျ။စုစုပေါင်းလူ3,100ကျော်ဟာမူလအခြေခံအကြောင်းရင်းအမည်မသိဖျားနာနေတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN သတင်းမှာဖော်ပြပါတယ်။အပြည်လနောက်ပိုင်းဖျားနာသူ9,000ကျော်ကိုစေဝါကုသနေရပြီး6,000ကျော်ပြန်လည်ကျန်းမာသက်သာလာတယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ COVID-19 ရောဂါကူးစက်သူအတည်ပြုလူနာစနေနေ့အထိ168ယောက်ထက်မနည်းရှိတယ်လို့လည်းမြောက်ကိုရီးယား KCTV သတင်းဌာနကဒီကနေ့သတင်းထုတ်ပြပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဥတ္တမောင်သန်းတို့ကြီးညာပေးခဲ့ကြတာပါရှင်။ VOA မြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညဘက်စီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA စီစဉ်တွေကိုည10:00အထိလှိုင်းတို့37 51နဲ့လှိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်။American ပြည်ထောင်စုမှာ American ASEAN ထိပ်သီးစည်းဝေးပွဲကျင်းပခဲ့တဲ့ကာလအတွင်းမှာထိပ်သီးဆွေးနွေးပွဲပြင်ပတီးခြားစည်းဝေးပွဲတွေမှာသူ့ကိုအစိုးရဝန်ကြီးတဦးလို့ American ပြည်ထောင်စုဘက်ကကြိုဆိုခဲ့တာဟာအားတက်စရာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။ Washington မြို့တော်မှာရောက်နေတဲ့ဒေါ်စင်မအောင်ကို Washington တဝိုက်ကမြန်မာမိသားစုတွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံပွဲမှာအခုလိုမျိုးပြောကြားခဲ့တာပါ။တွေ့ဆုံပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့မန်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပါမယ်ရှင်
။အခုကျမရောက်ရှိနေတဲ့နေရာကတော့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဒီ American ပြည်ထောင်စုမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ပေါ့နော်တွေ့ဆုံပွဲဖြစ်ပါတယ်။အခုဒီဒေါ်စင်မအောင် American ပြည်ထောင်စုကိုရောက်ရှိနေတဲ့အချိန်တွင်းမှာမအားလက်တက်ကြတဲ့ကဒီအချိန်တိုတွင်းဟိုကျင်းပရတာဖြစ်တဲ့အတွက်လည်းပြည်နယ်တချို့ပေါ့နော်အခုအထူးသဖြင့် Maryland, Virginia နဲ့ Washington DC မှာရှိတဲ့မြန်မာတွေအပြင်ကိုတခြားပြည်နယ်ကမြန်မာတွေလည်းအဝေးကနေပြီးတော့ပေါ့နော်လာရောက်ပြီးတော့တွေ့ဆုံတာတွေ့ရပါတယ်။
ကျွန်တော်ဆိုရင်ကဒီစစ်တပ်ကိုသူတို့နားလည်မှာမဟုတ်တော့ဘူး။ဒီလိုတရားအင်းစင်တရားအောင်လို့မရတော့ဘူး။ဒါနဲ့ကမ္ဘာမှာပတ်သက်တာမရတော့တခြားပြည်နယ်စိတ်စားလိုက်တာလည်းလောကဘူးလို့ပြောတယ်။ဒါပါပဲအခုဒီကျော်လည်းအင်းကြီးကလည်းတနက်ကန်ပြီးတော့ပြောတယ်သူကကောင်းကောင်းပြောလို့မရတော့ဘူး။ဒီလိုတော့မှရတော့မယ်ဆိုတော့သူတို့နားလည်တဲ့ခါလာမှာမဟုတ်တော့ဘူး။ဒါပေမဲ့ဒီတနည်းကိုပဲပြောချင်တာကိုဆွတ်လိုက်မှာဖြစ်လို့ပေါ့ဆွတ်လို့လို့လည်းအရာဘူးပေါ့နော်အဲ့တော့ by possible means ပေါ့နော် by possible means ရှင်းနိုင်တဲ့ကမိမောင်းလို့နေတဲ့ကအခုကိုပဲပြောချင်တာဖြစ်တယ်ဒါအဝဲပြည်ချင်တာကိုဆွတ်လို့လိုက်မှာမဟုတ်ဘူးဆိုတဲ့သဘောကျွန်တော်တို့ဆွတ်ရခဲ့ရှိတာဒါလည်းပဲသူတို့သဘောပေါက်တာအဲ့တော့ဒီလိုသဘောပေါက်လို့လည်းပဲကျွန်တော်တို့လည်းဆက်သွယ်ဆောင်ရမယ်စကားပြောရမယ်ဆိုတဲ့အနေထားမျိုးနိုင်ငံတကာဖြစ်လာတာဖြစ်ပါတယ်ရှင်းနိုင်တဲ့မိမောင်းကိုတုံးပြီးတော့ကျွန်တော်တို့အဆုံးသတ်မှာဖြစ်ပါလေပေါ့နော်ဒါကြောင့်ဒီလိုဆုံးသတ်ဖို့လေခုနတော့ဒီချက်ဖတ်မှုတွေရက်တက်မှုတွေဒီအာဆန်ဟဲမတ်ကိုရက်တက်မှာလဲပါပြီးသားဖြစ်ပါတယ်အဲ့တော့တော့တန်တမန်ကြီးရရောနောက်စီဝါရေးရပြုစုတဲ့နည်းတွေရလို့ပေါ့နော်ဒီပေါင်းဆောင်တဲ့စီဝါရေးရတန်တမန်ကြီးရစီရေးရနည်းနည်းရေးရဒီပေါင်းဆောင်တဲ့ကျွန်တော်တို့စူးစမ်းပြီးတော့ဆုံးသတ်သွားမှာဖြစ်ပါလေ
အမေရိကန်အစိုးရကဒေါ်စင်မအောင်ကိုဖိတ်ခေါ်တဲ့နေရာမှာအခုဆိုရင်ဒီလုံခြုံရေးအပြည့်နဲ့ပေါ့နော်သူတို့ဒီဝင်ကြီးအစ်စ်နေရာထားပြီးဖိတ်ခေါ်တာကိုကြည့်ရမယ်ဆိုရင်အမေရိကန်အစိုးရကဒေါ်စင်မအောင်ဆက်ဆံတာတကယ်ဟိုတရားဝင်ဝင်ကြီးနေနဲ့ဆက်ဆံတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဒါပုံမှန်ခီးစဉ်မျိုးတော့မဟုတ်ဘူးပေါ့နော်ခုနဒီ State Department ကနေပြီးတော့ကျွန်တော်တို့လုံခြုံရေးပေးထားတဲ့အနေအထားမျိုးတော့တွေ့ရတယ်ဆိုတော့ဒါကတော့တာမန်ဟိုလည်းမဟုတ်ဘူး။တော်တော်လည်းပဲခုနစိုက်မီတင်တွေမှာအခုထိပ်သီးစည်းဝေးမှာပေါ့နော်စိုက်မီတင်တွေမှာတက်ရောက်လာတဲ့နိုင်ငံတိုင်းဝန်ကြီးတယောက်ကိုဆက်ဆံတယ်လို့မျိုးဆက်ဆံဆောင်ရွက်တာမျိုးတွေ့ရပါတယ်။အာ
ဆီယံအခု
အမေရိကန်နဲ့ဒီထိတ်တိဆွေးနွေးပွဲရလက်ပေါ့နော်မြန်မာပေါ့အခုသူတို့ဟိုနောက်ပြီးသူတို့ရဲ့ကြေညာချက်မှလည်းမြန်မာနဲ့ပတ်သက်ပြီးသူတို့ focus လုပ်သွားတယ်ပေါ့လေအဲ့ပေါ်မှာရောကျင်းတဲ့အားရမှုရှိလားဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အဲကျင်းတဲ့အားရမှုရှိပါတယ်ဘာဖြစ်လို့ဆိုတော့ကျမတို့အရှိမဒီအစည်းအဝေးမလုပ်ခင်မှာဆွေးနွေးခဲ့တာတွေကျမတို့စာရေးသားပေးပို့ခဲ့တာတွေရှိတယ် statement တွေပေးခဲ့တာတွေရှိတယ်ပေါ့နော်တောင်းဆိုချက်တွေပါတယ်အဲ့တော့ဒီတောင်းဆိုချက်တွေထဲမှာတော်တော်များများအချက်လက်တွေသူတို့ reflect လုပ်နိုင်ရဲ့လို့ပြောလို့ရပါတယ်ရှင
်ရတော်ဘူးရတော်ဘူးဒီနေ့ပွဲကတော့ပြောရလို့ရှိရင်အင်တာနက်ထူးကြပါလေကျွန်တော်တို့ဝေဟုတော်လိုက်ရအောင်ယူတည့်ရပါကျွန်တော်တို့ဒီသတိကျော်ကလာတွေမှာအမေရိကန်တွေရော state visit ကလာဒီနိုင်ငံတော်ဧည့်သည်အနေနဲ့ခေါ်ယူရောအညိုကြီးရဲ့ယူသားမြင်တွေနိုင်ငံရေးဝန်ကြီးကိုခေါ်ယူပြည်သူနဲ့ဆိုတာအင်တာနက်အောင်ယူတည့်ရပါဒီလိုအောင်ယူမှုရရှိတဲ့ဝန်ကြီးအနေနဲ့ချိန်သေးပြီးတော့ကျွန်တော်တို့ဒါကွန်မြူနတီမှာလှုပ်ရှားနေကြတဲ့အင်အားစုတွေနဲ့တွေ့ပြရဆိုတာလည်းကျွန်တော်တို့ဘယ်တော့မှမရှိခဲ့ဘူးလေမြန်မာပြည်သမိုင်းမှာကျွန်တော်တို့သွားဆက်ဆက်အာဏာရှင်သွားဆက်ဆက်မှာဘယ်တော့မှမရှိခဲ့တဲ့အညူကြီးရဲ့ထူးခြားချက်တွေပါဒါကိုကျွန်တော်တို့ပြည်သူပြည်သားတွေကွန်မြူနတီကအင်အားစုတွေကလည်းဝမ်းသာတယ်ဒီတော့လည်းကျွန်တော်တို့ပွဲရအောင်မယ်ဆိုတော့ခံစားချက်ကြားတယ်ဘာကြောင့်လဲဆိုတော့ဒီလိုမျိုးမရှိခဲ့ဘူးကျွန်တ
ော်နာမည်ကမာရီလို့ပြောပါတယ်ချင်းလူမျိုးကြောက်ဖြစ်ပါတယ်ဒီနေ့နိုင်ငံခြားရေးဝန်ကြီးတော်စင်မအောင်နဲ့စစ်ဆုံပွဲကိုလုပ်လိုက်တဲ့အခါမှာအချိန်တိုလေးအတွင်းမှာဒီဟာကိုမြန်မြန်မြန်စီစဉ်လိုက်တဲ့အခါမှာလူလာလာပြီးတော့တုံ့ပြန်တာအများကြီးကျွန်တော်တို့တွေ့ရပါတယ်အများကြီးမထင်မှတ်ခဲတဲ့လူတွေအများကြီးရောက်လာတာကိုတွေ့ရတဲ့အကြောင်းမျိုးဒီရလက်ကတော့အရန်ချိန်နဲ့ဆရာဖြစ်ပါတယ်လို့ဆုမ
ဒေါ်စင်မအောင်နဲ့အတူဒီဒုနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဦးမိုးစောဦးနဲ့နောက်နီးပညာဝန်ကြီးဖြစ်တဲ့ဦးထင်လေးအောင်တို့လည်းအဲတက်ရောက်ပြီးတော့ပေါ့နော်သူတို့ဖြေဆိုကြရတယ်အထူးသဖြင့်ဒီတက်ရောက်လာသူတွေမေးတဲ့ဒီအင်တာနက်ကနေပြီးတော့မေးတဲ့ဟာတွေကိုလည်းဒေါ်စင်မအောင်ပါဝင်ဝန်ကြီးတွေကပုံမှန်လေးလေးဖြေဆိုသွားတာတွေ့ရပါတယ်ကျမအင်ဂျင်နိုင်ပါရှင
်ဒါတော့ကိုရိုင်းသွားပြီးတင်ယူခဲ့တဲ့မိုင်းအင်ဂျင်နိုင်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ဒီရခိုင်ပြည်နယ်ကမြေမြုံမိုင်းအန္တရာယ်နဲ့အာဆီယံကပေးမဲ့လူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲတွေရှိတဲ့နေရာတွေစီရောက်နိုင်မှာမလားဆိုတဲ့သတင်းတွေကိုတော့မကြခင်မှာနားဆင်ရပါမယ်။အခုအရင်တော့ကချင်ပြည်နယ်မှာဒီအစိုးရဝန်ထမ်းတွေအလုံးထွက်ဖို့အတွက် KIO ကတိုက်တွန်းနေတဲ့သတင်းအရင်ပြောပြပါဦးမယ်။စစ်ကောင်စီလက်အောက်ကဝန်ကြီးဌာနမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေကိုတာဝန်ကနေနှုတ်ထွက်ဖို့အတွက်ကိုမြစ်ကြီးနားတနိုင်းနဲ့ခူးကောင်းခြိုက်ဝန်ဒေသကဒီ KIO ခရိုင်အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းထားပါတယ်အလောက်ကမထွက်လို့ရှိရင်အေးအေးယူခရနိုင်တဲ့အလားအလာတွေကြောင့်ဒီလက်ရှိဝန်ထမ်းတွေအနေနဲ့လုံခြုံရေးနဲ့ဝန်ကြီးအခက်အခဲဖြစ်မဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုစုံဝင်းလှိုင်တင်ပြပါမယ်ရှင်
။ကချင်ပြည်နယ်မြစ်ကြီးနားတနိုင်းနယ်ဟူကောင်းကျိုင်ဝန်ဒေသက KIO ခရိုင်အုပ်ချုပ်ရေးအဖွဲ့တွေကစစ်ကောင်စီအောက်မှာတာဝန်ထမ်းဆောင်နေသူတွေကိုနှုတ်ထွက်ဖို့ပြီးခဲ့တဲ့စနေနေ့ကသတိပေးချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။တိုက်တွန်းတဲ့အတိုင်းနှုတ်မထွက်ရင်ဖြစ်ပေါ်လာမဲ့အကျိုးဆက်အားလုံးဟာမိမိတာဝန်သာဖြစ်တယ်လို့လည်း KIO KIO အုပ်ချုပ်ရေးအဖွဲ့တွေကသတိပေးထားတာဖြစ်ပါတယ်အခုလိုသတိပေးချက်ထုတ်ပြန်တာဟာ KIO ဘဟုကထုတ်ပြန်တာမဟုတ်ဘဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကထုတ်ပြန်တာသာဖြစ်တယ်လို့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဘဟုကထုတ်တာတော့မဟုတ်ပါဘူးဒေသဆိုင်ရာသူတို့ CIA အဆင့်ပေါ့နော်သူတို့ဒေသမှာသူတို့ချုပ်တဲ့နေရာမှာအချင်းတုံးဖို့ထုတ်တဲ့အထူးကြေညာချက်ဖြစ်ပါတယ်သူတို့ CIA မှာသူတို့ချုပ်တဲ့နေရာမှာလိုအပ်လို့ထုတ်တဲ့အထူးကြေညာချက်တော့ပဲကျွန်တော်တို့မြင်ပါတယ
်ဒီလိုထုတ်ပြန်တာကြောင့်တနိုင်းမြို့နယ်ကဝန်ထမ်းတွေတွေ့ကြုံရတဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်အဲ့လိုပြောတော့အလုပ်ဖက်တာတွေပါတယ်အဲ့တော့ကြားရတယ်ကိုဧကတိဆိုတာတော့သူတို့ဟိုကတော့တော့တောင်းနေရပဲလေစိတ်ကျမမနေမလဲပေါ့နော်အဲ့လိုပြောလာတာတော့ကြားရတော့သူကအဲ့ဒီဒီတာတိစက်ကမှာဟိုချာနီလာနဲ့လိုကေရှင်းတာလို့ပေါ့နော်ဟောသူလုံးနေနေတယ်ရှိတာပေါ့သူကတော့ပြီးပြီရခိုင်မြို့ကလည်းတော့အဲ့လိုပဲဖြစ်ပါတယ်ကြည့်ရတော့ဒါမဲ့ဖြစ်ပြီးကြတော့ဒါလက်တဲ့နေရာမှာစားပြီးတဲ့နေရာမှာအစ်စ်ကြီးလာတဲ့နေရာတွေရှိရပေါ့
ကျန်ရုံအနေနဲ့အခုလိုစာထုတ်ပြန်ပြီးရင်နောက်ဆက်တွဲအရေးယူတာတွေရှိခဲ့ဘူးတာကြောင့်နောက်ပိုင်းမှာအရေးယူတာတွေရှိလာနိုင်ကြောင်းလဲပြောပါလေ။ညီကျနာမျိုးကန်တူကတော့ဝန်ထမ်းတွေအနေနဲ့အလုံးမထွက်ရင် KIA ကအရေးယူမဲ့အခြေအနေရှိပြီးအလုံးထွက်ရင်လည်းစစ်ကောင်စီဘက်ကအရေးယူနိုင်တဲ့အခြေအနေကြောင့်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်ပါတယ
်။အခုအနေထားဆိုရင်တော့ KIA ကထုတ်ပြန်တယ်ဆိုရင်တော့ချိန်မှုကရှိနိုင်တယ်ပေါ့နော်။ဒီမှာဒီအမလို့နေတဲ့သူတွေကိုတော်တော်အဖြတ်ပြေးလာနိုင်တယ်သူချို့တွေကဒါမိသားစုအတွက်သဝနီရဲ့ခက်ခဲတွေပေါ့နော်လူချုံကြီးတွေကလည်းပြန်ပြီးမှဒီကနေ့ဖြစ်လာနိုင်တော့မယ်ပေါ့နော
်ဒ Jinny Sambai Zanawaila Dwingale, Nijina, Tanine, Hugongjang Wanga, Ken Ucho Yi Upweriha, Sikong Si Daye, Jodong Naukan, A Jodu Longamchede, Nyama Bia, Dagong Bia, ABC Bia Rego, Yangwe Pauka, Teyu Bosong Nama Bilopo, Dami Kebubare, Ailo Dami Bina Baima, Sita Toko Nego, Sisi Pansi Pesidari, Shigerajang, Chimpinega, Mune Adom Yamama, Sita Toko Bisi Rego, Yang Charari, Mishidla Pikabare, ဒီရပိုင်းအတွင်းမှာတော့စစ်ကောင်စီဘက်ကပူတာအိုဘက်မှာရိတ်ခါနဲ့စစ်အင်အားဖြည့်စည်းတာတွေရှိနေပြီးလမ်းခီးမှာကျန်ရေးကကြားပြတ်တိုက်ခိုက်တာတွေရှိသလိုရွှေကူအင်းတော်ကြီးဒေသဘက်ဒီမှာလည်းတိုက်ပွဲတွေဖြစ်နေတာရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကျန်အိုဟာစစ်ကောင်စီကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်သင့်သူတွေအားလုံးမပါဝင်တဲ့အတွက်တက်ရောက်မှာမဟုတ
ဘက်ကအခြေအနေကိုကြည့်ရအောင်ပါ ရခိုင်ပြည်နယ်မင်းမြောင်မြို့နယ်ထဲမှာမြင်းမြုံမိုင်းနှင်းမိလို့ဒေသခံတအူတနည်းကနေနေလုံးကသေဆုံးခဲ့ပါတယ် အမ်းမြုံနယ်မှာလည်းမကြခင်ညပိုင်းကပဲမြင်းမြုံမိုင်းကြောင့်ဒေသခံတအူတေဆုံးခဲ့ပါသေးတယ်ဒီလိုအခြေအနေမှာပဲရခိုင်လက်နက်ကအေအေနဲ့စစ်ကောင်စီတပ်တွေကြားမှာစီးရဲတက်မှမှုတွေတိုးနေတယ်လို့အေအေဖွဲ့ဘက်ကထောက်ပြန်ထားပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုလွင်ငင်းကြောင့်ကတင်ပြပါမယ်ရှင်ရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာနေထိုင်တဲ့အသက်
80 ကျော်ရွယ်ဦးအောင်တာထွန်းဟာလေးမိုင်လောက်ဝေးတဲ့တောထဲမှာသိခုံနေခြင်းမြေမြုပ်မိုင်းနေမိပြီးတေဆုံးသွားတယ်လို့တားဖြစ်သူကပြောပါတယ်။ တောင်မမဖြစ်တာဖြစ်တာကတော့တောင်မမကအောက်ဝေရှာတာအောက်ဝေရှာလို့မရဘူးနန်းအလေလောက်မှာပဲဟုတ်ကဲ့အသက်ဆော့သွားတာဒါကျင်ပြီးခဲ့တဲ့မေလ14ရက်နေ့ကလည်းအမ်းမြုံနယ်ဒလက်ချောင်းအုပ်စုဒလက်မြောက်ကြီးရွာအနီးတီဟိုကျန်မှာတီဟိုတရက်စီကောက်နေသူတူဦးမြင်းမြုံမိုင်းနေမိပြီးတိတ်ဆုံးခဲ့ပါတယ်အဲ့ဒီမိုင်းပေါက်ကွဲတဲ့တီဟိုကျန်မှာပြီးခဲ့တဲ့တိုက်ပွဲကာလကမြန်မာစစ်တပ်တွေစခန်းချနေ Yaw ยาวๆบ่เอ้ยนี่ยาวๆเยอะชิ้นยาวทองสวยไปยาวเนี่ยสุดๆไปต้องทองเราวีเดียนเนี่ยบ่เนาะไอ้นี่เนี่ยมาတော့มีเหมี่ยวมั้ยบ่าวโหลเดี๋ยวดิชงตัวล่ะสิเดบ่เนาะเมลาสิเลยสิเลยญาติตรงไหนต้องสิชิ้นมิ้นเนี่ยแล้วก็บ่เอ้ยนี่ดิชงตัวเนี่ยหลูก็တော့อู้อู้ตั้มมั้นไหนบ่เนาะตัวก็แต่ต้องสิอยู่สิบ่ตัวติงโคขึ้นมานี่พี่รอ
သင်္ခိုလ်ကြီးကောင်းရင်လည်းမြေမြောင်းမိုင်းနန်းခံရတာပေါ့နော်အဲ့ဒီနေရာမှာ2018ခုနှစ်တုန်းလက်ရှိကနေ2018ခုအုတ်လကနေပြီးတော့2018နဲ့နှစ်ချက်တခုဇန်နဝါရီလအထိပေါ့နော်အဲ့ဒီတင်ကိုခံသူ့ရဲ့တင်ကိုခံမှာတော့မြန်မာစစ်တပ်ကနေပြီးတော့အာစခန်းချခဲ့တာတော့ရှိတယ်ပေါ့နော်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့လည်းအမ်းမြုံနယ်အပါအဝင်မြို့နယ်တချို့မှာမြေမြုံမိုင်
နောက်တောင်ပိုင်းတိုင်းစစ်ထနာကျုပ်တီရှိတဲ့အမ်ယူနယ်အတွင်းကကြေးရွာ90ကျော်ရှိတဲ့တလက်ချောင်းအုပ်စုအတွင်ရိခာတဲယူခွင့်တွေကိုမြန်မာစစ်တပ်ဘက်ကကန့်တတ်ထားသလိုအမ်ယူနယ်အတွင်စစ်ကြောင်းဝင်ထွက်သွားလာတာရှိသလိုစစ်ဆေးရေးတင်းကြပ်နေတာတွေ့ရတယ်လို့အန်လူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ်။
အဲ့ရခင်တွေကတော့တည့်ပတိပဲကအမေတန်ကိုတန်းမာနေတဲ့အနေထားမှာတို့ရှိတယ်။တစ်ဆက်မှာခိုင်တဲ့တို့ကမတန်းမာတော့စိတ်တမတို့ဖက်ကတော့မြေဝစစ်တပ်ကတော့အမေတန်ကိုတန်းမာနေတယ်။အန်တဲ့ပတ်တဲ့ပြီးကအမျိုးရအဝံပေါက်ကိုလည်းအမေတန်တန်းတန်းကျန်ကျန်ရှိတယ်လို့ဒီဘက်မှာအမျိုးနဲ့တခြားလုံးမှာလည်းလှောက်ရှောက်မှုတွေကစိတ်ကတော့ဒါဆောက်ရှိတယ်ကြည့်ပါတယ်အနည်းမှာ
ကောင်းမွန်တာတဲ့ရှိနေတိုးတောင်းတွေပါစိတ်ရအောင်အဖေနဲ့တိုးနန်းတာတွေရှိနေပေါ့နော်လက်ရှိရခိုင်ပြည်နယ်နေရာတော်တော်များများမှာမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့နေသလိုရခိုင်လက်နက်ကိုင်အေးအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအပြင်ရခိုင်မွတ်စလင်တဟဇာတဖြစ်မှုလုပ်ငန်းစဉ်တွေကိုလည်းမြန်မာစစ်တပ်ဘက်ကဇက်တိုက်ဆိုသလိုနှောက်ယှက်လှုံ့ဆော်နေတယ်လို့ရခ က်လာနေတာကြောင့် နှစ်ဖက်တိုက်ပွဲတွေအချိန်မီ၍ဖြစ်လာနိုင်တဲ့အနေအထားရှိနေပြီးရခိုင်ပြည်သူတွေအနေနဲ့လည်းမြန်မာစစ်တပ်အခြေချနေထိုင်တဲ့စခန်းအနီးပတ်ဝန်းကျင်တွေတွာလာတာတွေမလုပ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကမနေ့ကကြေညာပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ဒီရခိုင်ပြည်နယ်ဘက်ကအခြေအနေပါရှင်မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေကိုခွဲခြားမှုမရှိပေးနိုင်ရေးအာဆီယံကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေစီကိုဒီလိုလူသားချင်းစာနာတဲ့အကူအညီတွေရောက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းတစ်ချိန်တည်းမှာရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်မြသစင်အောင်ကတင်ပြထားပါတယ်ရှင
်မြန်မာအလဲပိုင်းဒေသတချို့အပါဝင်နေဇက်ဒေသတွေမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေဆဲဖြစ်ပါတယ်။တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေတည့်ရထည့်တည့်ရပိုတိုးလာတယ်လို့စစ်ပီးဆောင်အကူအညီပေးသူတွေကပြောပါတယ်။တနင်္သာရီတိုင်းပလောမြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပီးဒုက္ခသည်တထောင်ကျော်ရှိပါတယ်။ဒီဒုက္ခသည်တွေကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအကူအညီဆောင်ရှောက်ထားပြီးတော့စားနပ်ရိက္ခာနဲ့စေဝါအကူအညီတွေလိုအပ်နေတယ်လို့ပလောကာကွယ်ရေးတပ်တာဝန်ရှိသူတို့ကပြောပါတယ်။
ဘလောမမကြလားဟောပေါ့တထောင်ကျော်သွားပြီနေပါလေဘယ်ရွာတွေလဲဆိုတော့အခုနတ်တော်ချင်းမှာတောင်းလိုက်ရဲနောက်ပြီးတော့ကနေတောင်တို့တောင်းလိုက်တို့နောက်ပြီးတော့ကတဲ့တို့အဲ့ဒီဘက်ကနေကြောင်ကြတာပေါ့နောက်ပြီးတော့ဘလောကုန်းတို့အဲ့ဒီရွာပေါ့တိုက်ပွဲကြီးတဲ့နေရာတွေဆိုတော့မင်းသားပေါ့နော်ဒီဟာအဲ့ဒီဟာဒီကူကြီးကမနေရမနေရကနေဒီဆဲဝင်လာကြတော့အခုသူတို့အတွက်လိုအပ်တာတော့ဆေးဝါးနဲ့ရိတ်ခေါပေါ့နော်
အလားတူချင်းပြည်နယ်ကံပက်လက်မြို့နယ်မှာတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုလမ်းနဲ့ချီတိမ်းရှောင်လာတဲ့ကံပက်လက်စစ်ပီးရှောင်ဒေသခံတွေရာခဏန်းလောက်ရှိပါတယ်စစ်ပီးဒုက္ခသည်တွေကြားမှာဖျားနာနေကြတဲ့အပြင်စားရေးတောက်ရေးအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြတယ်လို့စစ်ပီးရှောင်တူကပြောပါတယ
်အစင်မပြေဘူးအရင်နေရာမှာပဲရှိသေးတယ်ကြာနိုင်ကြသေးဘူးဟောကျွန်မဆိုလို့ကတော့ခဏခဏအဲကျွန်တော်တို့နေရဲ့ကံလက်မှာလည်းပြည်နေကြရနေတော့ကျွန်တော်မရသေးလို့နေရနေရနေရမှာလည်းရိခပိုင်းကအစာပြည့်လို့စေစမ်းမရအစာအစင်မပြေဘူ
းလက်ရှိအခြေအနေမှာကရင်ကချင်းကယားချင်းစတဲ့တိုင်းနယ်ပြည်နယ်တော်တော်များများမှာစစ်ပွဲတွေရှိပြီးလက်ရှိအခြေအနေနဲ့အာဆီယံကပေးမဲ့အကူအညီတွေအတွက်အဟန္တာတစ်ခုဖြစ်စေတယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောရင်းဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
ဒီကအသေးမှဆုံးလို့ရှိရင်ဒီကချင်းကနာတောက်ကဒီကူပေးပို့ဖို့အတွက်ကအများကြီးအခက်အခဲရှိတယ်ပေါ့နော်အချိန်နဲ့တပြေးညီခရီးပို့ဆောင်လို့မရဘူးပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲဒီဟာဆုံးလို့ရှိရင်ဒီကချင်းစစ်ပြေးဆောင်တွေအတွက်ဒီကချင်းကနာတောက်တာမှုအကူအညီရှိဖို့အတွက်ကဒီမှာတဲ့အဟန္တာတစ်ခုကိုဖြစ်နေတယ်ပေါ့
ချင်းပြည်နယ် CDF ကံပက်လက်တာဝန်ရှိသူတူကတော့စစ်ပြေးဒုက္ခတွေတွေအတွက်အကူအညီတွေရောက်လာမယ်ဆိုရင်လုံးညူကြီးအတွက်အကူအညီပေးသွားမယ်လို့ VOA ကိုအခုလိုပြောပါတယ်
။တို့ချင်းပြည်နယ်ကတကယ်လို့လည်းအကူအညီပေးနိုင်တဲ့အဖွဲ့အစည်းတွေရောက်လာလို့ရှင်တော့ကျွန်တော်တို့ကလုံခြုံရေးကတော့ကျွန်တော်တို့ဒီ CDF ကကိုယ်တက်ဖွဲ့ရတော့အကြီးအဝတာဝန်ယူကြီးကမှအဲ့ဒီစိတ်ဆောင်မှုရှိတဲ့နေရာတွေကိုလိုက်ကြလိုက်ဖို့လုပ်ရပါတယ်ခင်ဗျာဟုတ်ကဲ့
မြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံဘုံသဘောတူညီချက်၅ချက်ထဲကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီဘက်ကတစုံတရာသဘောတူထားပါတယ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်တယ်လို့ဒါဟာဒုတိယအဆင့်ဆွေးနွေးမှုဖြစ်တယ်လို့ဆိုထားပါတယ်။ဒီအတွက်အကူအညီပေးရေးအသေးစိတ်အခြေအနေတွေကိုဆက်ပြီးဆွေးနွေးဦးမှာဖြစ်ပါတယ်။အာဆီယံကပေးမဲ့အကူအညီတွေကိုစစ်ကောင်စီကသာစီမံဆုံးဖြတ်မယ်ဆိုရင်တကယ်လိုအပ်နေတဲ့သူတွေစီအကူအညီတွေမရောက်နိုင်ဘူးလို့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့အနေနဲ့ကကြတော့သူတို့နဲ့တော့ဒီမှာဆောင်ရွက်မှုမလုပ်ဖို့အတွက်ကျွန်တော်တို့ကဟိုပေါ့နော်ခက်ခဲမှမှတောင်းဆိုထားရတယ်ပေါ့နော်အဲ့ဒါကြောင့်မလို့တကယ်လို့သူတို့ကလည်းပြင်ဒီလူသားချင်းစာနာထောက်ခံမှုကိုရောက်နိုင်တယ်သူဒီလိုလောက်ခံနေဆိုလို့ရှိရင်တော့ဒီအနေနဲ့ဒီပြည်ရရှိနေတော့ကျွန်တော်တို့အားလုံးမြေကြည့်ဘူးခင်ဗျာ
အာဆီယံတွင်အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလှူဆောင်နေတဲ့နေရာမြန်မာနိုင်ငံ NGO အဖွဲ့အစည်းတွေနဲ့မြေပြင်မှာလှူဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှူဆောင်ပြီးတကယ်အကူအညီလိုအပ်နေတဲ့သူတွေစီကိုထိတိယောက်ရအကူအညီပေးဖို့အတွက်စစ်ပေးရှောင်ကူညီပေးနေသူတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာပဋိပက္ခနဲ့လုံခြုံဘေးကင်းမှုရှိတဲ့အခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာအရ2021ခုနှစ်ဖေဖော်ဝါရီကနေမေလ2ရက်နေ့အထိ9,360,000ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှု UNOCHA ကထုတ်ပြန်ထားပါတယ်ရှင်
သတင်းတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ။
VOA မြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရုပ်သံတွေပါတင်ဆက်နေတဲ့ဒီအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီစီးရီးပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရင်အရေးကြီးတဲ့အကြောင်းတင်ပြထားတဲ့စီးပွားရေးအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။တခါဒီ crypto ငွေကြေးနဲ့ဝင်နိုင်တဲ့ fashion science တစ်ခုအကြောင်းကိုတော့ blogger တွေပြောသမျှအစီအစဉ်မှာနားဆင်ရမှာပါ။အခုအရင်ဆုံးကတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဖိတ်ကြားထားတဲ့ဒီညီညာရေးဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့တက်ရောက်ဖို့စီရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဒီထဲမှာအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့မထိုးထားတဲ့3ဖွဲ့ပါတယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတော်မှတ်စုကိုတော့ကိုသားညင်ဦးတင်ပြပါမယ်ရှင်။
စစ်ကောင်စီဥထာဘူဂျုံကြီးမြောင်းလိုက်ကိုယ်တိုင်ဖိကြားထားတဲ့ညီငယ်ဆွေးနွေးပွဲကိုတိုင်းဒါလက်နက်ကန်စေဘွဲတယောက်ဖို့စီရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဒီထဲမှာအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ9ဘွဲနဲ့မထိုးထားသေးတဲ့3ဖွဲ့ပါရှိတယ်လို့သိရပါတယ်။ဒီကြောင်းရန်ကုန်ကနေပြောသတင်းတောက်မှတ်စုပေးပို့ပါတယ်။ကျွန်တော်တားညူပြောပြမှာပါ။ပြည်ရင်းလက်နက်ကန်ပြည်ပခါတွေခြုံရင်းကိုလက်တွေ့ကြကြအကောင့်ထဲဖော်ဖို့လိုအပ်တဲ့အတွက်တန်တာလက်နက်ကန်အဖွဲ့အစည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တန်တာအလုံးညီညာရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ရသာကိုခံစားနိုင်ဖို့အလုံးလက်တွေပြီးတော့ယူသားပွင့်လင်းစွာဆွေးနွေးသွားမယ်လို့ဧပြီလ22ရက်နေ့ကရွေးမင်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီငယ်ဆိုင်ရာမေကွန်ပြောကြားမှုမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဇာမဲနှစ်2023ခုနှစ်ကြာလို့ရှိရင်လွတ်လပ်ရေးရတာ85နှစ်ပြည့်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရတွေကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိကုံးမှာပြောပါတယ်။တဘောရာကွဲမှုပုံမှာအခြေခံတဲ့တိုင်းသားလက်နက်ကန်ပြည်ပခါတွေကြောင့်ဖြစ်တာမို့လို့တနင်္ဂနွေလုံးမှာလက်နက်ကန်ပြည်ပခါတွေခြုံငင်းစေဖို့တိုင်းသားလက်နက်ကန်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်ထားပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မေလ9ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့အထိစီရင်ပေးထားတဲ့တိုင်းသားလက်နက်ကန်အဖွဲ့10ဖွဲ့ရှိပါတယ်။တက်ရောက်မဲ့အဖွဲ့အစည်းကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
လက်မရေးဆိုပြီးသား9ဖွဲ့လက်မမေးထွားတဲ့3ဖွဲ့ကျွန်တော်တို့စီရင်ပေးထားပါတယ်တချို့ဖွဲ့တွေကလည်းတို့အတိုင်းနဲ့နေရဖြစ်တဲ့အတွက်ကြောင့်မို့စောင့်ပြီးပါအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အဖွဲ့တွေလည်းရှိတယ်အချို့ကတော့ကျွန်တော်တို့ကပြညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အဖွဲ့တွေလည်းရှိပါတယ်ဗျလက်မဖွဲ့တဲ့ကလက်မရေးထိုးဘူးရအဖွဲ့တွေတော့ကျွန်တော် DGB KNU KNL PC နောက်ပြီးပေါ်ဖွဲ့ပေါ် PNL လို့မော်ဖွဲ့ NMSP ပြီးရင်တော့ကျွန်တော်ဇခိုင်းအဖွဲ့ ARPS ပြီးရင် RCSS SSE ရယ်ပြီးရင်တော့လာဥဖွဲ့ LDU ကျွန်တော်လက်မှတ်ရေးမထိုးစားသေးတဲ့၃ဖွဲ့ကတော့ UWSY ရယ် NDA မိုင်းလာရယ် SSPD SSE ရယ်ဖွဲ့နေပါလေ
တနင်္ဂနွေအပြည့်ရဲ့လက်မှတ် NCA ထိုးထားတဲ့ KN မျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF ကျောင်းသားတက်မတော် EBSDF နဲ့ NCA လက်မှတ်မထိုးထားသေးတဲ့ကချင်လွတ်မြောက်ရေးဖွဲ့ KIO KNY အမျိုးသားတူတက်ရေးပါတီ KNPP ဒီအဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညီငယ်ဆွေးနွေးပွဲမှာအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးအပါအဝင် NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းဆွေးနွေးပွဲရှိတယ်လို့နိုင်ငံရေးလှစ်လာတုံ့တက်သူဦးရထွန်းကအခုလိုပြောပါတယ
်အခု NCA မထိုးရသေးတဲ့အဖွဲ့တွေကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာ။အဲသူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရရင်တော့အခြေခံဥပဒေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာ။နော်။သူတို့ပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါတွေပြောခွင့်ရလို့လေ။တက်တက်သားသားတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူး။နော်။ဆိုတော့အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်ဆွဲကြည့်လို့ဒီတိုင်းကအမြင်အမျိုးမျိုးရှိလိမ့်မယ်။
မြန်မာနိုင်ငံနေရာတော်မြတ်မြတ်မှာစစ်ကောင်စီတပ်တွေနဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပြည်ပခါတွေရှိနေတဲ့ချိန်မှာတိုင်းဒါလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်တာဖြစ်ပါတယ်။တိုင်းဒါတွေနဲ့စစ်မှန်တဲ့ညီညွတ်ရရှိဖို့အတွက်ဆိုလို့ရှိရင်တိုင်းဒါအင်အားစုတွေဘက်ကစစ်ကောင်စီနဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးသင့်တယ်လဲဆိုတာနဲ့ပတ်သက်လို့ ตนเองก็เปียละหมั่นอสีทูท่าได้ตันดาละหน้าไก่ภพเสบวนในป้องท่าได้นิเนยลงงานเสียงอุตสาหภพ PBS
ที่จะไปปกกู้อุคคนสายกับคุณหลุเปียวว่าเลยที่ใกล้ๆนะครับก็มาตนเราดีที่ที่เอสซีซีซีเวมาเลยตนเราวันนี้ซื้อเนี่ยเช็คสักครู่จะได้ดีเลยตนเราจะไปในส่วนนี้มาละมันไม่เป็นทางได้ตัวตุยก็ไม่เป็นอะไร เกี่ยวกับที่เรามาตัวตัวเดิมมาเองอาจจะเราไม่เคยสูญเสียที่ที่เอสซีอันนี้เนี่ยเอ็นซีเอโก้ช่วงที่เราจะเชื่อมันอันนี้ตลาดต้องเชื่อเนี่ยนั่นหมายถึงอะไรเอาในงานยี่เจ็ดมาบุในงานยี่ยี่เนี่ยคือเสียงเนี่ยนั่นหมายถึงอะไรเอาอินเตอร์เน็ตดีเอสซีอันนี้เอาลงไปสื่อเอาลงไปบนดู นั่นก็ต้องมาดูอาญาตาที่เย่ลงชงยึดการบุญลงสังที่บุญดูเลยสิ่งที่เอ็นทีเอเนี่ยตลาดต้องเชื่อสิ่งที่เกี่ยวกับมันก็คือสมมติว่าในงานยี่มันจะสิ่งของเช่นเนี่ยลำเจ้ามีดวงเปิดสูงชื่อเจ้าสมนั้นก็รู้เป็นสินค้าอะไรเสียดายรู้จะมาดูว่ามีกี่ดอก
มาชีเรอามาหน้าดังปกุลเนี่ยตัวเนี่ยตัวเองตัวเองเจ้าบุรีเช่นนั้นก็สิ่งมาตัวมาตัวเองเลยก็จะมารู้จุดจริงตรงมาจีนยาทาบุรีสุราบุรีเป็นเจ้าอะไรอะคุณเล่าตัวมาพี่นี่เลยนั่งยิ่งจะได้รู้จอลานัยบุทารุกุเป็นเสียงวิโยติส่งสุนิบุรูเรลุสุวาเลยแต่นั่งก็ลงแล้วนั่งก็ไปบิคารีช่วงนี้จอลุสุวิโยสิ่งสิ่งที่เกี่ยวสุนิบุพิกอเรเทมา PDF
อภิเษกมาปาลุเชนที่เอาแต่นิเนย์สุนิมุริพิบามลาสุรากาเลมีกงทศยาพินิวาเลยสิ่งสิ่งนี้เนี่ยอีวูดุยกูจะด้วยสมุกการันมีโรเอ็นยูจีเนี่ยพีดีเอฟตัวกูมาการันยาเลยจังยูกูสิ่งสิ่งเปลี่ยนกันอย่างดูบุจูจอมินทงอ่ะคุณรู้เปลี่ยวว่าเลยที่อีวูพูดเนี่ยพีดีเอฟเอ็นยูจีมีการจำเป็นพูดเนี่ยก็พิจิตรมีวัตถุมันยังว่ามันตัวเบาเปล่าแต่ในตอนนี้คุณยังแต่ในตอนนี้มีเรื่องคุณยี่กูรู้ต้องสูงนี่จะรับผิด อยู่เลยเนี่ยจันรู้สุวิอาเสสเสบอ่ะนะตำรวจเนี่ยปริบกาดด้วยเนี่ยยัดดีลากันละจ้าวิชบาร์เนี่ยดูเรื่องจังสุจังการอ่ะที่ตอนนี้เรื่องคนยี่กูที่ก้าท้าบีจังสุรับเชิดแต่ในประเดี๋ยวเรื่องตำรวจเนาะนั่นก็เนาะสุวิอาเนี่ยที่มุสลิมเนี่ยเฟรดเอโก้ชิการเนี่ยปีจังสุสเนโก้ขยันมาอามาทำดีรับเชิดแต่ที่อู่จันรู้ว่าจีจีเรื่องสุนิบุกันเลย
แต่ในลักษณะการพูดในสุนิบุอาศัยเรื่องมาทบทวนช่วงนี้ปีเรื่อยๆณช่วงนั้นแต่คุณเองรู้ว่าผู้ยมุจิมีอะไรก็สัตย์เองกำลังเกล้าว่าณช่วงนั้นคุณเองฟีบวายล่ามาจิมบาเกเรเสียงดูปีอังสุนีขณะมาจิมบาเกงอะไรแต่ในกองทัพนี้ก็เตรียมผู้สิ่งสิ่งก็เพิจารวิโรจุดเด่นต่อมาเช่นมาทำในนิเนย์สุนิบุรีลูกผู้สิ่งเงี้ยว่าเลยแต่เมื่อปีอังสุนีขณะกูแต่ในพูดถึงช่วงเตรียมเข้ามาชิดลูเตรียมเตรียมพูดกุศลเรื่องมาเลยส่งเพียบปีนั้นในกอง ောက်ဖို့စီရင်ပေးထားတဲ့အဖွဲ့ကစေဘွက်ရှိတဲ့အကြောင်းဒီသတင်းပိုက်ရဲ့သတင်းတော်မှတ်စုစီစဉ်ကနေပြောပြဆက်လိုက်ပါတယ်ကျွန်တော်သားမျိုးပ
ါကိုသားညုံတင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့စီးပွားရေးအစီအစဉ်ကိုလှည့်ပေးပါအောင်မယ်မြန်မာပြည်သူတွေကိုလူသားချင်းစာနာအကူအညီတွေခွဲခြားမှုမရှိပေးအပ်နိုင်မှုအတွက်အာဆီယံရဲ့ကြိုးပမ်းမှုကိုဆက်ပြီးတော့အားပေးထောက်ခံမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးစည်းဝေးပွဲအပြီးပူးတွဲထုတ်ပြန်ချက်မှာထည့်သွင်းထားပါတယ်။စီးရေးပဋိပက္ခကြောင့်အသက်မွေးဝမ်းကြောင်းအလုပ်ကိုင်းတွေဆုံးရှုံးပြီးတော့အုံအိမ်ပြေးဘေးလွတ်ရာထွက်ပြေးနေကြရသူတွေအတွက်စာနာမှုအကူအညီရရှိရေးကအရေးကြီးနေတဲ့အကြောင်းဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ကြည့်ထိုက်တင်ပြထားပါတယ်ရှင်။
ပြန်လာတိမ်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
။တက်ကသိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပါလို့ဆိုဆွဲပြီးမိရှုတယ်ဆက်စီးတယ်ဆိုတော့လေတောင်သူတွေကတိုက်ရအောင်သူတို့ရတဲ့စကားတွေပဲတွေမထားရတော့အော်လုံးထုတ်ပြီးရောင်းကြတာဗျာ။
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတိုင်းကူညီပေးနေသူတွေကိုအားထားနေကြရပါတယ်။
ลอลอเซมาร์โรตองตุรีทังกาซันเนสีเวลุยานไหนนี่ได้ไปเมเลปีป้ากาตวินกงนี่ยาโบการอแค่ตัวไปลูกเลี้ยงมิวกันอากูนี่เป็นนี่ตุกับเบียวบาร์เดอ่าดีกว่ามาโรกูซันน่าว่าแบบเรื่องนี้เลยเพราะว่าแค่นี้เจ้าเวมิสุยแต่ทุกสิ่งมันเวเนียอะไรกันแต่ที่สุดที่จริงไอ้ที่สุดที่อันนี้กูจะน่ารู้เนี่ยสักชิ้นไปดาวไว้กูน่าต้องคนละท่องน่าอย่างเนี่ยเวลุยานเนี่ย
เวลุยาบาดีแต่บอกว่าที่เล่นตอนนี้จริงๆเวลุยาดีแต่เราไม่รู้เรื่องเนี่ยเสียงนี้กูคุยไปในตัวมียาสุกาลูกชิ้นนี้กูที่ก้าอัธยาบาร์เลยเนี่ยมีเดต้าชิ้นนี้เจ้าเสียงบุ้งวิชินี่เลยกูคุยไปไหนยังไม่ได้จ่ายเลยชิ้นนี้ดูเลยตัวกับเบียวบาร์เลยโอ้ท่านนายน้องโลกการเงินนี่จะมึงไม่ได้จ่ายเนี่ยที่เคยตัวเดียวก็เป็นที่ไหนเนี่ยอาการที่มีเรื่องเรียร์
ไอ้ก็ย้ายออกมาซึ่งนายซึ่งเราเลยยี่เจ้าจริงๆพี่เจ้าเราดูบอลเราเราไอ้ของแต่ยังชีวิตยังจ้าเราจ้าจะมาขายพอทำไปตัวแล้วตัวไอ้ลูกเรียนที่เรียนเชื่อที่เรียนทุเรศลาลาไปตัวเองแต่ก็เราชิมกินเนี่ยเป็นการชิมเนี่ยพี่ป่าเลยแต่เพื่อนเนี่ยดูเสียงมีอาเปียเลยชิมเนี่ยก็ยังเนี่ยก็ยังพี่เนี่ยจุมาเลยกูยี่เปย์ลงงานจุมาแค่แค่เรื่องชิมนี่ป่าเลย
เอซีมาไม่พอเยอุสังดาวงกันกูยังมิงกาเลชิกูยี่เป็นยาเด็กชินีกูฟิวิกูคุลูพิอวาร์เดโอเควิธีการเกี่ยวกับเราจะรู้ที่สองที่สี่ก็ปูเรกามารีจะรู้ถ้าอย่างมาที่ด้านลูกศิษย์ที่ไปอย่างลูกศิษย์เนี่ยจะรู้ลูกด้านยาละวะนะลูกด้านยาเลยฮาริมาจะรู้จิตใจจะรู้ดูอะไรเนี่ยเวทีอะไรชีเอ็ดชุดอะไรเอ็ดเส้นเวทีอะไรชีเอ็ดเอ็ดวิโอดีการเราดีการ์กาบ่เนาะการ์กาเราเอ็ดจิลิมิว
อ่ะพ่อเดียววันนี้พี่ก็ทุกคนใส่ทัวร์อะไรพี่ก็จะรู้พ่อยังมองวิญญาณในการอะไรทัวร์อะไรไอ้ลูกมีว่าไปยังอยู่ว่าเราไม่ใช่ว่าดีกว่าใครบ้างก็เราเช่นจีนี่เรื่องนี้เราไม่ใช่ว่าดีกว่าในเส้นยาวตัวอะไรใช่ไหมแต่พ่อมาดีด้วยเนี่ยมาปูบุยามาไปแค่แค่ใช่หรือเปล่าเนาะแต่พี่น้องเชื่อกันคุณอาจจะรู้ไปที่ด้วยเนี่ยมาเนี่ยปูจีนี่ปูพี่ก็แค่แค่จีนี่ปูพี่ก็ดีน้องเชื่อการที่มูลีพันธุ์ที่มูลีจะว่าหรือเปล่า
ချင်းဆန္ဒမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလိုင်တယောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံဆိုင်ဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမာလည်းရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဒီတည်လာတဲ့လမ်းကြောင်းမှာတိတ်ပြတ်တာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီအတဖတ်အမြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့ပြီးတော့ဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့မှကျတော့အထက်ခဲတွေအများကြီးရှိတာပေါ့
။မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်။စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ
် We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရည်အတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ရှောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါဆေးဝါးတွေအလိုအဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်။
ကျွန်တော်အဓိကပို့ပြနေတာကတော့ဒီလက်ရှိဒီ၄ကီလိုတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စီပင်းချောင်းနေရတဲ့လူတွေအားလုံးက2000ကျော် 3000 နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဒီတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ဆောင်ကြီးဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အိုးလောလောဆယ်တော့ဟုတ်ကဲ့
ပတ်သက်ငွေထိုင်တင်ဆက်တဲ့စီးပွားရေးအစီအစဉ်ပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲကိုရောက်ပါပြီတံပိုးကြီးစိန်ခံဖက်ရှင်အမှတ်စိတ်တွေထဲမှာ digital crypto ငွေကြေးနဲ့ဝန်တိုင်အောင်လို့ဒီဇိုင်နာ Philip Lane ကပထမဆုံးလှုပ်ထားပါတယ် crypto ငွေကြေးတွေရဲ့တံပိုးကအမြင်နဲ့အတက်ကျဖြစ်နေတာမို့ဝယ်သူတွေအနေနဲ့ဘလို့ဈေးပေးပြီးတော့ဝယ်ရမှာပါလေဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရှင်Bitcoin ကစားတဲ့ online ပေါ်မှာသာလက်ပတ်နိုင်တဲ့ digital crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်။တံပိုးကြီးတဲ့စိန်ခံ fashion အမှတ်တရစိတ်တွေထဲမှာ crypto ငွေကြေးနဲ့ online မှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ German designer Philip Lane ရဲ့ Philip Lane ဆိုတဲ့အမှတ်တရစိတ် fashion တွေကိုစိုက်မှာပါ crypto ငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ Bond Street မှာ April ကုန်ပိုင်းကဖွင့်ခဲ့တဲ့ site မှာအဝတ် Terry ကို Sterling ပေါင်နဲ့တာမက Crypto ငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် Fashion Designer တွေထဲမှာအဝတ်ထင်တဲ့လူသုံးကုန်တွေကို Crypto ငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ Fashion Designer ဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ Online site ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က Flagship Store မှာပါ Crypto ငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
်။It actually all started last year in August because we were the first luxury
brand. ဒီကတော့2021ဩဂုတ်လကလေးကစခဲ့တာပါ။ Zinkan Fashion အမှတ်တရစိတ်တွေမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါ။ဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အံ့အားသင့်ခဲ့ရပါတယ်။တချို့လူလူလူစားတွေပဲ crypto နဲ့ပေးဝယ်ချားလိုက်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်။မနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်။300ခိုင်နှုန်းကcrypto ငွေကြေးကရတာဖြစ်ပါတယ်ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
် online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်ဒီတော့ Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
crypto currencies are changing all the time they go up and down right and we expect
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်အချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်။ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်။စိန်ခေါ်မှုကတော့တိတ်ကြီးပါတယ်။ဆိုင်မှာလည်းအလားတူပါပဲ။ဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူး။အဲ့ဒီဈေးကညနေဘက်မှာတက်ရင်တက်သွားနိုင်ပါတယ်။အဲ့ဒါကြောင့် QR code တွေလောက်ထားပေးပါတယ်။ကိုယ် smartphone နဲ့အဲ့ဒီ QR code ကို scan ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘလောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ crypto ငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလထဲမှာ crypto ငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ် crypto ဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Lane အမှတ်တရစိတ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့ Sterling ပေါင်းတန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် Price okay in pounds never changesSo if you come here to London on Bond Street to buy a Philip Lane leather jacket for 3000
Sterling pound တက်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးတုန်းကဘယ်တော့မှမပြောင်းလဲပါဘူး။ London မြို့ Bond Street လမ်းဆိုင်ကိုလာပြီး Philip Lane တရေ jacket တစ်ထည်ဝယ်မယ်ဆိုရင်ပေါင်3000လောက်ဈေးပေးရပါတယ်။ဒီပေါင်3000ဈေးကဘယ်တော့မှပြောင်းမသွားပါဘူး။ဒါပေမဲ့ digital ငွေကြေး crypto နဲ့ဝယ်မယ်ဆိုရင်တော့ Sterling pound နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ။ crypto ငွေကြေးရှိသူတိုင်းcrypto ငွေနဲ့အကြောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်တခါတလေ crypto တန်ဖိုးတက်နေခြင်းဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်မိနစ်20လောက်အတွင်းမှာ Sterling ပေါင်းနဲ့ပေးရတာထက် crypto ငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ် Sterling ပေါင်းနဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပ
ါဥပမာအားဖြင့် 1 Bitcoin ကို Sterling ပေါင်း2000ခွဲလောက်ဈေးပေါက်တယ်ဆိုရင်3000တန်ပစ္စည်းကို10 Bitcoin ဈေးပေးပြီးတော့ဝယ်ရမှာဖြစ်ပါတယ်လန်ဒန်မှာဖွင့်ထားတဲ့ Philip Lane ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူ့အမှတ်တရစိတ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ် Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာ
two panty tare, little monster, a yoke way, crystal re appears, sees hair tare, penned with amaga, Eri Harigo, NFT digital anubinari appear panty tare at where, NFT token re and inele where you naimare.
If you buy a sneaker, right, you become an owner of the sneaker, but if you can get the sneaker together with
the Panago, where light there so ye. ဖနက်ပိုင်ရှင်ဖြစ်သွားပါတယ်ဒါပေမဲ့ဖနက်နဲ့တူအဲ့ဒီဖနက်အတွက်လှုပ်ထားတဲ့NFT တုံးပြင်ကိုကဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်သူကော်လက်တာတယောက်ဖြစ်သွားပါပြီပိုင်ရှင်နဲ့ဝယ်ယူစုဆောင်သူမတူပါဘူးဖနက်တရံပိုင်ရှင်တက်တက်မဟုတ်တော့ပဲကော်လက်တာတယောက်လည်းဖြစ်သွားပါတယ်အွန်လိုင်းပေါ်မှာဒါလည်းပတ်တဲ့ခရစ်တိုငွေကြေးတွေကိုအမေရိကန်ပရင့်အပါအဝင်နိုင်ငံ
young way, sweep young loan in Abu, the Chugale, crypto mujiri, Toyama, Sicha Lecha, Mashija Babu, designer Philip Lingaro, crypto mujine, beware to repobi, Miala Melu, Kamamare.
Are consumers willing to use crypto as a payment method?
Whether in a crypto mujine, we pay Chindala, crypto ne beware Chindayala. Crypto Mujini Mion and Jinjatlas were Vigone to a Crypto Mujin and Pramadon Lakan and Longan in a Pioye, Crypto Mui Donjin Javare, Tinoro Kamaru Tinara Bobi of Dru Donjimare.
Akumilare Ma, Crypto Mujin Dambore, the same do Tojani Amo, American dollar, Stalin Bando, Dia Wing Mujiri and Lelin and Altare, Stable Guaniet Dambuha, the town that set the Kuni in November Laga Tago, Thombo Nabonga Dambu Jasinivare, the Pemale, Kiko Amilite and Ine, Crypto Mujiri and Jawen Nambo Josani Jare, Philip Lano Longan Rile, Shini Rapje Barishi, Jama Sumia Mama.
ပြည်ရေးမြန်မာပိုင်းရဲ့မေလ၁၆ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေညစင်နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။တနင်္လာနေ့ညတိုင်းတင်ဆက်နေတဲ့စီစဉ်တွေကတက်တက်ရောင်သတင်းတော်အစီအစဉ်အလဲကိုရောက်ပါပြီ။မအေးတနာကျော်စီစဉ်တင်ဆက်ထားပါရဲ့ရှင်။ အင်းဒီအစောပိုင်းကတော့ယူကရိန်းမြို့တော်ကီယက်ဖ်ရဲ့မြေအောက်ပူရာရုံတစ်ခုထဲမှာဖြောပြပွဲလေးလှုပ်သွားတာပါ။စန်ဒီဘလတ်ဒီစန်ဒီဖေ့စ်ဘွတ်နဲ့တင်းငရီဆိုတဲ့တခြင်းစားဆိုတော့အဝေးကလေးချောင်းရဲ့အချက်ပေးအော်အော်တံကိုလည်းကြားနေရတာဖြစ်ပါတယ်။ဘိုနိုကဒဇာယာဝီသောဝီသောက်ယူဒီလိုတခြင်းတွေကိုလည်းတည်ဆူသွားခဲ့ပါတယ်။သူ့ရဲ့ဖြောပြပွဲမှာဘိုနိုကယူကရိန်းစစ်သားတယောက်ကိုလည်း
ဘွားကယူကရိန်းဘက်ကနေရက်တီပေးဖို့သူတေးတစ်ချက်နဲ့တောင်းဆိုသွားတာဖြစ်ပါတယ်။သူသွားကြည့်ခဲ့တဲ့အပင်တို့ပူချာတို့ဆိုတာဒေသရန်တွေကိုရုရှားတို့ပြစ်မှတ်ထားတပ်ဖြတ်ခဲ့တယ်လို့ပြောဆိုမှုတွေထွက်နေတဲ့ဒေသတွေဖြစ်ပါတယ်။ယူကရိန်းနိုင်ငံသားတွေရုရှားလက်အောက်မကျရောက်ဖို့ခုခံတိုက်ခိုက်နေကြတာကိုအပင်မျိုးလေးကိုရောက်နေစမှာဘိုးတို့ကချီးကျူးပြောသွားခဲ့ပါတယ
်။ We feel you are fighting for our freedom.
ကျွန်တော်တို့အားလုံးရဲ့လူမျိုးရေးတိုက်ပွဲအတွက်ခင်ဗျားတို့တိုက်ပေးနေတယ်လို့ကျွန်တော်ခံစားမိတယ်။ယူကရိန်းတနိုင်ငံရဲ့လွတ်လပ်ရေးမဟုတ်ပါဘူး။ဒါပေမဲ့လွတ်လပ်ခြင်းရဲ့အကြောင်းတရားကိုအလေးထားတဲ့သူတိုင်းရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့တိုက်ပွဲဝင်နေတာပါ။ဒါကြောင့်ကျေးဇူးပါလို့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဘိုးတို့ပြောသွားခဲ့ပါတယ်။ဘူရန်ဒီယန်ကိုမြို့မှာတော့မြို့ကိုလမ်းလျှောက်ကြည့်ပြီးတော့လူရင်းနဲ့နှုတ်ဆက်လူများလည်းမှလည်းရက်ပြီးတော့စကားပြောခဲ့တာပါရုရှားကအခုလိုမျိုးယူကရိန်းကိုတိုက်ခိုက်နေပြီမဲ့လေရုရှားလူငယ်တွေကိုတော့ပျော်လင်းချက်ထားတယ်လို့သူကပြောပါတယ
် and I think these people in Russia will younger people know what's going on and I trust in the younger people in Russia to throw this man.
ဒီ Russia ကျူးကျော်စရာ လူတူတူယောက်ထဲရဲ့သူ့ရဲ့ကိုယ်ပိုင်စတန်နာ စစ်ပွဲဖြစ်ပါတယ်လို့လည်းပြောပါတယ်။ အခုပါရှိနေတဲ့ဆိုရှိတဲ့ရုပ်ရှားကလည်းရှိပါသေးတယ်လို့ကျွန်တော်လည်းဒီလိုပြောကိုရလို့ကပြုတ်ချထိရှားဖို့လူငယ်တွေလှုပ်ကြနိုင်တယ်လို့ကျွန်တော်ယုံကြည်တယ်လို့လည်းရုရှားသမ္မတဘူရင်ကိုရင်းညွှန်းပြီးတော့သူပြောသွားခဲ့ပါတယ်။ခရီးစဉ်ရင်ကျင်းမှုပေါ့ကာချာနုပညာရှင်တူဖြစ်တဲ့ Andy Warhol ရဲ့နာမည်ကျော်ပကြီးကားကိုတော့ဒေါ်လာ100,000ယန်နေပါနဲ့ရောင်းလိုက်ရလို့စံချိန်သစ်တင်သွားပါတယ်။ 1964ခုနှစ်ကနာမည်ကျော်သူ့ရဲ့ပကြီးကားပိုးသားပိတ်သားနဲ့ဆွဲထားတဲ့ရုပ်ရှင်မင်းသမီးမော်ရီလင်မွန်ရိုးရဲ့ပုံလူပကြီးကားကိုလေးလံမွဲမှာဒေါ်လာ195ဒန်နဲ့ရောင်းလိုက်ရလို့အမေရိကန်ပကြီးစရာတအူးရဲ့ကားလေးလံစည်းအများဆုံးရတာဖြစ်နေစံချိန်တင်သွားတာပါ။1964ခုနှစ်မှာမင်းသမီးမော်ရိုးကွယ်လွန်သွားပြီးနောက်ပိုင်း Andy Warhol ကသူ့ရဲ့ပုံလူပကြီးတွေစက်တိုက်ဆွဲခဲ့တာတွေကတစ်ခုဖြစ်တဲ့အခုရောင်းတဲ့ Shortage Blue Marilyn ဆိုတဲ့ကားကသူ့ဆွဲခဲ့တဲ့ကားတွေထဲမှာအထင်ရှားဆုံးကားတစ်ကားလည်းဖြစ်ပါတယ်။ Switch အနုပညာရောင်းဝယ်မှုကုမ္ပဏီ Thomas and Doris Emmanuel စုဆောင်းမှုတွေထဲမှာရှိခဲ့ပြီးတော့နယူးယောက်ခရစ်တီလေးလံမွဲမှာတင်ခဲ့တာပါ။ဒီကားကိုဒေါ်လာ190နဲ့လေးလံဆွဲရဖြစ်ပြီးတော့တခြားအဖိုးကားတွေနဲ့ပေါင်းလိုက်တော့ဒေါ်လာ195ဒန်ဖြစ်သွားပါတယ်။ အခုပကြီးကားကမော်ရိုး195ရောက်ရှင်ဇော်ညာပူစာပုံဖြစ်ပြီးတော့မင်းသမီးရဲ့မျက်လုံးနှာခမ်းစပင်းတို့ကိုအရောက်တောက်တုံးထားတာပါ။မင်းသမီးမော်ရိုးဟာတချိန်ကဟောလိဝုဒ်ရဲ့အကျော်ကြားဆုံးမင်းသမီးဖြစ်ပြီးတော့195ရောက်ရှင်ဇော်ညာပူစာပုံဖြစ်ပြီးတော့မင်းသမီးရဲ့မျက်လုံးနှာခမ်းစပင်းတို့ကိုအရောက်တောက်တုံးထားတာပါ။မင်းသမီးမော်ရိုးဟာတချိန်ကဟောလိဝုဒ်ရဲ့အကျော်ကြားဆုံးမင်းသမီးဖြစ်ပြီးတော့195 ရဲ့ပကြီးကားရေးဆွဲတဲ့ပကြီးဆရာအန်ဒီဝါဟိုလေ1989ခုနှစ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။
Took my crew to Japan, partied like Kardashian. Took my back. Jarom, my internet just isn't decided that I am the last season. A column of VOA radio, human than Janet, the internet of Gandhi, or talk to it in Sepini that season ago. Jaya Panyu, Nasin, Tishun, Nine, FA, VOA, Mamawa, Internet, Samyanane, Facebook, Samyan Haruganile, told him be that the end of season ago. A team you in Nasin, 19, Panay Mare. VOA website is agaro, burmese.voanews.com, Chipare. VOA Myanmar Facebook ဆက်မျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်အခုတော့ဒီတင်းလာနေညဘက်အစီအစဉ်တွေကိုအဆုံးသတ်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတလဲပြောပြပါအောင်မယ်ရှင်ရုရှားကသတင်းမှားတွေဖြန့်နေတာနဲ့တပိုင်းလျှောက်ကူဆင်မီကွန်ဒက်တာတွေရှားပါနေတဲ့ပြဿနာကိုပူးပေါင်းဖြေရှင်းနိုင်မယ့်အစီအစဉ်တွေကို American နဲ့ EU ဥရောပနိုင်ငံတွေဒီကနေ့ကြေညာဖို့ရှိပါတယ်ပြည်သက်နိုင်ငံမှာကျင်းပနေတဲ့ဒီနည်းပညာကောင်စီအစည်းအဝေးမှာကြေညာမယ်လို့မျှော်လင့်ရပါတယ် Russia က Ukraine ကိုကျူးကျော်စစ်တိုက်နေတာနဲ့အတူသတင်းအမှားနဲ့အင်တာနက်ကနေသတင်းအချက်တွေခိုးယူနေတာတွေအပေါ်အရေးယူဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းပူးတွဲကြေညာကြမှာပါအသေးစားနဲ့အလက်စားကုမ္ပဏီတွေအတွက်စိုက်ပါလုံခြုံရေးနဲ့ပတ်သက်ပြီးတော့အကောင်းဆုံးဆောင်ရွက်နိုင်ရည်လမ်းညွှန်နဲ့နည်းပညာပိုင်းဆိုင်ရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအပေါ်စီးဆက်တဲ့အလုပ်အဖွဲ့တစ်ခုဖွဲ့စည်းတာလည်းပါ
ne nai gan lue ye di kong twae lu ngwe pya mu ha man la twae ma san cha yin tin tho cha twae de lo tin na ni ma thau pyan ne sa yin sia ri ma pho pya ba de ယူရိုငွေကြေးသုံးဆွဲတဲ့ဥရောပ19နိုင်ငံရဲ့အကုန်သွေးလုံငွေပြမှုဟာပုံမှန်အတက်အကျဖြစ်တာတွေကိုထည့်မတွက်ခင်အထိယူရို 16.4 ဘီလီယံရှိတယ်လို့ဒီ EU ဥရောပသမဂ္ဂကိန်းဂဏန်းအချက်အလက်တွေဆိုင်ရာဌာနယူရိုစတက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်။ရာသီအလိုက်ပုံမှန်အတက်အကျရှိတာတွေကိုပါထည့်တွက်လိုက်ရင်ကုန်သွယ်ရေးလုံငွေပြမှုဟာယူရို 18.6 ဘီလီယံထိရှိသွားတာကြောင့်ဒါဟာယူရိုဆက်ကကိန်းဂဏန်းတွေကိုစတင်ပြုစုလာတဲ့1999ခုနှစ်ကစလို့အများဆုံးကုန်သွယ်ရေးလုံငွေပြမှုဖြစ်ပါရယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒီဂရိဝန်ကြီးချုပ်တို့ဒီကနေ့ဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့တူရကီနဲ့ဂရိပဋိပက္ခကိစ္စရုရှားအပေါ်ဥရောပကဒီဆွေးအင်ဆိုင်ရာမှီခိုနေရတာတွေကိုရှင်းချနိုင်မဲ့အစီအစဉ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။ဂရိနိုင်ငံဟာဘူလ်ဂေးရီးယားနိုင်ငံနဲ့ပိုက်လိုင်းတစ်ခုတည်ဆောက်နေပြီးတော့အမေရိကန်၊ကာတာ၊အီဂျစ်နဲ့တခြားနိုင်ငံတွေကဓာတ်ငွေအရေးတွေတခါဒီတရိုက်ပိုက်လိုင်းတွေကနေပြီးတော့ဘူလ်ဂေးရီးယားနိုင်ငံကိုတင်ပို့မှာဖြစ်ပါတယ်။တရုတ်နိုင်ငံဝိကဒေသအတွင်းကခရိုင်တစ်ခုရဲ့လူ25ယောက်မှတယောက်ဟာအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဥပဒေပုံမှန်တွေနဲ့ဖမ်းဆီးထောင်ချနေရတဲ့အကြောင်းဒီ AP သတင်းဌာနကလျှို့ဝှက်ရရှိတဲ့သတင်းထောက်ထားတွေမှာဖော်ပြပါရယ် VOA မြန်မာပိုင်းရဲ့မေလ16ရက်တင်းနေ့ညပဲ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Charles Demock နဲ့ PJ Elliot တို့ဖြစ်ပါရယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်ရှင်။ကျွန်မဆုမြတ်ပါမှာ။
This program.